ထိုင်ဝမ်ကျွန်းမှာခီးသည်ရင်လင်းတည်စင်းပြည့်ချေရာကတည်ဆုံးသူအရေတွေ့ရာဒီကနေ့ထိဆိုရင်တော့31ယောက်ထိရှိသွားပြီးနောက်ထပ်လူပေါင်း12ယောက်ပျောက်ဆုံးနေစေဖြစ်တာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြပါတယ်။ Transasia လေကြောင်းလိုင်းကအင်ဂျင်နှလုံးတက်လေရန်ထိုင်ဝမ်ကျွန်းနယ်မနီမွေးမှာရှိတဲ့ကင်မန်ကျွန်းကိုဦးတည်ပြီးတိုက်ပင်မြို့တော်ဆောင်ရှန်လေစိတ်ကနေထွက်ခွာပြီးမကြာခင်မှာပဲပြတ်ကျသွားခဲ့တဲ့ဗီဒီယိုကိုတော့အင်တာနက်ပေါ်မှာတွေ့မြင်ခဲ့ကြရတာပါ90ဒီဂရီလောက်ထိဆောင်းပြီးခဏနေပြန်တက်လာတဲ့လေရင်ရဲ့ဘေဘက်တောင်ပန်းဟာတရားစင်းနဲ့တရားပေါ်မှာတက္ကစီစင်းကိုပါတိုက်မိပြီးအနည်းငယ်ကကီလိုမီတာကိုထိုးချသွားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်အာဏာပိုင်တွေကတော့မတော်တဆမှုအတွင်းကလင်းငယ်တူဦးပါဝင်လူ15ယောက်အသက်မသေလွတ်မြောက်ခဲ့တယ်လို့ပြောပါတယ်။ထိုင်ဝမ်လေကြောင်းဦးစီးဌာနရဲ့အကြီးအကဲလင်တိုင်မင်းကတော့အရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လုပ်နေတော့မယ်လို့ပြောဆိုခဲ့တာပါ။ဒီကနေ့ထိဆိုရင်တော့လေရင်ပြည့်ရဲ့အမီးနဲ့ဥပေါင်းပိုင်းတွေကိုရေထဲကဆက်တင်နိုင်ပြီးအင်ဂျင်နှလုံးစလုံးကိုလည်းပြန်တွေ့ထားပြီးမြင်မြင်ထဲမှာရေစည်းတန်နေတဲ့အတွက်ရေအောက်မှာနင်းညွတ်နေတဲ့လေရင်ပြည့်ကိုဆယ်လို့မရသေးဘူးလို့လည်းပြောပါတယ်။ဂျပန်နိုင်ငံကကျိုတိုသတင်းဌာနကတော့ Transition လေကြောင်းလိုင်းရဲ့အင်ဂျင်နှလုံးတက် ATR-72 လေရင်ကပြန်တက်ကာစားအချိန်မှာရှိတဲ့နဲ့အချိန်မရပဲဖြစ်ခဲ့ရတာပြက်ကျခဲ့တာဖြစ်နေတဲ့အကြောင်းထိုင်ဝမ်လေကြောင်းဦးစီးဌာနတာဝန်ရှိသူတူကိုကိုကားပြောဆိုခဲ့တာပါ။လေရင်ပြန်ဆက်မှုမှတ်တမ်းတင်ဆက်တဲ့အတန်းနဲ့မတန်းတင်ဆက် black box တွေကိုတော့ပြန်လည်ဆယ်ယူရရှိထားပြီးရာသီဥတုတသားရရရှိနေတဲ့အချိန်မှာပြက်ကျခဲ့တဲ့ဖြစ်ပျက်နဲ့ပတ်သက်လို့စတင်စုံစမ်းစစ်ဆေးနေပြီလို့လည်းထိုင်ဝမ်အာဏာပိုင်ကပြောပါတယ်။